စကိုင်းတိုင်းဒေသကြီးနဲ့ချင်းပြည်နယ်နယ်စပ်မှာရှိနေတဲ့ရေပိသိမ်းပြည်သူတထောင်ကျော်ဟာစကိုင်းတိုင်းနဲ့ချင်းပြည်နယ်အစိုးရအာဏာပိုင်တွေအကြားကဒီနယ်မြေအငင်းပွားမှုတွေကြောင့်နေထိုင်ရေးအတွက်စိုးရိမ်နေကြပါတယ်။ရေပိဒုက္ခသည်တွေဖြစ်နေတဲ့တွီးခင်ဆန်ရွာနဲ့တွီးတွန်းရွာသားတွေနေထိုင်တဲ့စခန်းကိုနေရာပြောင်းရွှေ့ဖို့စကိုင်းတိုင်းအစိုးရအဖွဲ့တွေကဖိအားပေးပြောဆိုနေပြီးတော့ဒေသခံတွေကတော့ပြောင်းရွှေ့ဖို့အခက်အခဲရှိနေတယ်လို့ဆိုပါတယ်။ဒီအခြေအနေကိုတော့စုံစမ်းမေးမြန်းထားတဲ့အဖြစ်အပျက်တင်တော့နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါစကိုင်းတိုင်းဒေသကြီးကလေးမြို့နယ်နဲ့ချင်းမြို့နယ်သုံးဆာမြို့နယ်စကြားမှာရှိတဲ့ရေဘေးဒုက္ခသည်တွေဖြစ်နေတဲ့တွီးခင်ဆန်ရွာနဲ့တွီးတွန်ရွာသားတွေနေထိုင်တဲ့စခန်းကိုနေရာပြောင်းရွှေ့ပေးဖို့စကိုင်းတိုင်းစိုးရဖွဲ့ကနေဖိအားပေးပြောဆိုခဲ့တယ်လို့လူမှုကူညီပေးရေးဖွဲ့တစ်ခုဖြစ်တဲ့ဇူမီဒေသဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းဥက္ကဋ္ဌဒေါက်တာပေါ်ပါကခုလိုပြောပါတယ
်ဒီလူလူဆိုင်မှာစခန်းချတော့သူတို့ကအဲ့ဒါလဲကျွန်တော်ချင်းပြည်နယ်ပဲဇူမီနေတော့ဝင်ကြီးချုပ်ဒီလာပြီးမှတို့တော့ဒါကသခိုင်းတိုင်းဖြစ်တယ်ဆိုပြီးတော့နင်းခုံကြီးကြာတာပေါ့ကြာအဲ့မကဘူးမနေကအောက်ခရွာကချင်းပြည်နယ်ဆဲမှာရှိတဲ့ချင်းတုံးရွာလဲအဲ့ဒါချင်းပြည်နယ်ဆိုပြီးထပ်ပြီးမှတို့တော့အဲ့ရွာဟောင်းတဲ့ရွာကိုလဲတို့ကပြန်လဲဒီမှာအစိုးရဖွဲ့ရနေတာပြီးတော့တို့ကဖိပါနင်းတို့ရွာကိုဆိုပြီးမှပြန်မောင်းထုတ်ချင်တာပေါ့အခုလက်ရှိကတို့တို့ကပြန်လာပြီးမှမင်းတို့ကဒီအနေမရှိဘူးဆိုရင်ဒီလ15ရက်ဆိုရင်ညီကစနဲ့မင်းတို့တို့ရွာလုံးကတော့ဖြစ်ပြီးနေဆိုပြီးမှတော့မှားထားတယ
်ဒီကြတနာအရင်ခံဟာရေဘေးတဲ့ဒုက္ခတွေနေထိုင်တဲ့တစ်တော်ကျွေးဝိုင်းနေရာဟာစကန်းတိုင်းပိုင်လိုက်နဲ့ချင်းပြည်နယ်ပိုင်နဲ့ဆိုပြီးအငင်းပွားနေရာကနေစကန်းတိုင်းဒေသခံအာဏာပိုင်တွေကပြောင်းရွှေ့ဖို့ဖိအားပေးလာတာလည်းဖြစ်ပါတယ်လက်ရှိရေဘေးဒုက္ခသည်တွေနေထိုင်တဲ့နေရာဟာချင်းပြည်နယ်သုံးဆန်မြို့နယ်အစဖြစ်ပြီးထပ်မံပြောင်းရွှေ့ဖို့အခက်အခဲရှိနေတယ်လို့သွေးခင်ဆိုင်ရွာရမီရပ်ဖသူဖြစ်တဲ့ပူအန်ဆိုင်ပွန်ကအခုလိုပြောပါတယ်
။အခုတော့ရေလည်းကုန်းကုန်းမရဘူး။သားစရာလည်းမရှိဘူး။အင်းလည်းမရှိဘူး။ဒီရေဆိုင်ရတော့အခက်အခဲများကြီးရှိတယ်
။သွေးခင်ဆိုင်ရွာနဲ့တွီးသွန်းရွာဟာပြီးခဲ့တဲ့နှစ်ကမိုးသည်တန်းစွာရွာသွန်းမှုကြောင့်ရွှေရွေတွေဖုံးလန်းသွားပြီးနယ်စပ်တက်တော်ကျိုးဝိုင်းမှာဒုက္ခသည်ရွာတဲ့အဖြစ်အခြေချနေထိုင်ခဲ့ကြတာဖြစ်ပြီးအင်ချီပေါင်း600ကျော်နဲ့လူရည်ထောင်ကျော်ရှိနေခဲ့ပါတယ်။နေထိုင်သူအများစုဟာချင်းလူမျိုးတွေဖြစ်ကြပါတယ်။ဒီလိုနယ်မြေနယ်နိမိတ်တတ်မှတ်မှုနဲ့ပတ်သက်လို့ဒီလပါရမပတ်မှာစကိုင်းတိုင်းဒေသကြီးနယ်စပ်ရေးရလုံခြုံရေးဝန်ကြီးနဲ့ချင်းမြင့်နဲ့နယ်စပ်ရေးရဝန်ကြီးတို့တွေ့ဆုံညှိနှိုင်းခဲ့ပေမဲ့လည်းပြည်လည်မှုမရရှိခဲ့ဘူးလို့ဇူမီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အထွေထွေသွေးမှုလည်းဖြစ်အမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဥကင်ကန်းလျံကပြောပါတယ်။
စကိုင်းတိုင်းကနေနေလုံးနေနယ်ဆက်ပြောင်းဝင်ကြီးတယ်ပြီးတော့ချင်းပြည်နယ်နဲ့နေလုံးဝင်ကြီးလာတယ်သူတို့နဲ့ရောက်တယ်ဒါပေမဲ့သူတို့ဒီနယ်နေထားတဲ့တိမှာမဟုတ်ကြဘူးလေဒါပေမဲ့မပြီးနိုင်ဘူးဖြစ်နေတာကဲတန်းနေနေမိတ်တမမယ်ဆိုရင်တော့ပြီးဆုံးဆုလွတ်တော်နေပဲဆုံးဖြတ်ရမယ်ထင်တယ်ကျွန်တော်ထင်တယ်ဒါတော့ဥပဒေရှိတာကိုသူတို့ဒီတိုင်းမှုအစင်းနေနယ်အုပ်ချုပ်ရေးမှုအစင်းနေတော့ဆုံးဖြတ်လို့တော့မရဘူးထင်တာပဲငါကိုရှိတဲ့မိဘကိုကြည့်ပြီးတော့လွတ်တော်ကနေပြန်ဆုံးဖြတ်ပေးမှရမယ်ထင်တယ်ကျွန်တော်ဆယ်ရီမရောက်ခင်ကိုဗစ် -19 သတိပြခခင်တွေးထွက်တာမျိုးဖြစ်မှလည်းကျွန်တော်ဆိုရင်လေ
ပြီးကြတဲ့နှစ်ကသွေးခင်ဆန်ရွာနဲ့သွေးတွန်ရွာဟာရေဖုံးလွန်းသွားပြီးရေဘေးဒုက္ခကြုံနေရတဲ့အခြေအနေကိုနိုင်ငံပိုင်သတင်းစာကနေချင်းပြည်နယ်သုံးဆန်မြို့နယ်ထဲကလို့ရေးသားဖော်ပြထားပါတယ်ရေကြီးမှုကြောင့်ရွာလုံးကျွပျက်စီးခဲ့ပေမဲ့လည်းအစိုးရအနေနဲ့ထိုက်တဲ့ကူညီထောက်ပံ့မှုပြန်လည်နေရာချစားပေးမှုလှုပ်ဆောင်တာမျိုးမရှိဘူးလို့လည်းလူမှုအကူအညီပေးရေးဖွဲ့တစ်ခုဖြစ်တဲ့ဇူမီဒေသအဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းဥက္ကဋ္ဌဒေါက်တာပေါ်ပါကဆိုပါတယ်လက်ရှိနှစ်ဖက်ပြည်နယ်နဲ့တိုင်းဒေသကြီးဆိုရကြနယ်စပ်ငင်းပွားနေမှုကြောင့်ဒေသခံရေပိသိမ့်ပြည်သူတွေအတွက်နေထိုင်ရေးမှာအာမခံချက်မရှိသလိုပြောင်းရွှေ့နေထိုင်ရေးအတွက်စိုးရိမ်နေရတဲ့အခြေအနေမှာလည်းရှိနေပါတယ်ခင်ဗျာ